မာရတာဆိုင်ကလုန်းမုန်တိုင်းရဲ့အရှင်ကြောင့်မွန်ကရင်နဲ့တနင်္လာရီတိုင်းဒေသကြီးတွေမှာမိုးများရေကြီးမြေပြိုမှုစတဲ့သဘာဝဘေးအန္တရာယ်တွေဖြစ်နိုင်ခြေရှိတယ်လို့ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီရဲ့သတိပေးချက်ကြောင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးကနေသဘာဝဘေးအန္တရာယ်တွေကာကွယ်နိုင်မှုသက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့ကိုညွှန်ကြားလိုက်ပါတယ်ဒေသခံအစိုးရအဖွဲ့တွေအနေနဲ့လည်းသဘာဝဘေးအန္တရာယ်ကာကွယ်နိုင်ရေးကြိုတင်ပြင်ဆင်တာတွေလုပ်နေတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်သတင်းပြည့်စုံကိုတော့ VOA Time ခြေစိုက်တဲ့တော့ကိုနိုင်ကိုရင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီရဲ့သတိပေးချက်အရမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးတွေမှာဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအန္တရာယ်ကိုကြိုတင်ကာကွယ်နိုင်ဖို့သက်ဆိုင်ရာတိုင်းပြည်နယ်ဌာနဆိုင်ရာတွေကိုသတိပေးအကြောင်းကြားထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
ကျွန်တော်ကနေပြီးတော့ဒါအဖြစ်ဒီမုံနဲ့နောက်ဆက်တွဲရတော့ဒီကြီးရလို့ဒီလိုရလို့ဖြစ်နိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ကဒီလိုဒီအသိပေးတော့ဆွဲထားတာပဲဖြစ်ပါတယ်ခင်ဗျာသူပြန်လာတော့မိုးရွာသွန်းမှုများနိုင်တယ်ပေါ့နော်မိုးရင်ကြီးလည်းမတက်နိုင်နဲ့ဟိုကြီးအချိန်နောက်မလို့ပေါ့မိုးရွာသွန်းမှုများနိုင်တဲ့အတွက်ကြောင့်ဒီတောင်ပိုင်းဒေသကြီးမှာအထူးသတိပြုဖို့လိုပါတယ်ဒီကြီးနိုင်ပါတယ်ကြောက်ရနေရမည်ဒီလိုဓာတ်တွေလည်းဖြစ်နိုင်ပါတယ်ပေါ့ဒါမျိုးပြောတာပါခင်ဗျာအဲ့တော့ဒါလည်းပြည့်ဒီလိုရတော့အသိသတိနဲ့နေရင်ကောင်းတယ်ဆိုကျွန်တော်ကထပ်ဆင့်အသိပေးတာကြိုတင်ပြင်ဆင်တာတွေလုပ်တာပါခင်ဗျာ
ပင်ကလာပင်လယ်အော်သွင်းဖြစ်ပေါ်ခဲ့တဲ့အပူပိုင်းမုန်တိုင်းမာရတာဟာကုန်းသွင်းပိုင်းကိုဝင်ပြီးပြက်ပြက်သွားပြီးမဲ့မုန်တိုင်းရှင်ကြောင့်မြန်မာနိုင်ငံတောင်ပိုင်းဒေသတွေကိုဥတီလာနိုင်ပြီးတနာယီကိုမိုးရေချိန်10မီလီမီတာ၊သုံရသရမ3ခုလက်မကနေ30မီလီမီတာ၊တစ်သရမ18လက်မအတွင်းရွာသွန်းနိုင်ခြေရှိပြီးသုံရသွင်းမိုးကြီးနိုင်တယ်လို့ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီကနေသတင်းပေးပို့လာတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်မွန်တနင်္သာရီနဲ့ကရင်ပြည်နယ်တွေမှာနောက်82နာရီတွင်ရေကြီးတာမြေပြိုတာတွေရှိနိုင်ကြောင်းနဲ့ကြိုတင်ကာကွယ်နိုင်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကနေမနေ့ကကြောင်းကြားထားပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့သတင်းပေးပို့ချက်အရကရင်ပြည်နယ်အစိုးရဖွဲ့အနေနဲ့ကရင်ပြည်နယ်သွင်းမှာတဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
ကျွန်တော်ကပန်းအပေါ်မှာ storm shelter ပို့ကနောက်တစ်ခုက flying boy ပဲမှာဆိုရင်ချိန်ကူးဆိုလဲရွာသေးတယ်အဲ့ဒီဘက်ကနည်းနည်းပြမြေနည်းနည်းနှိပ်တာအဲမြေနည်းနည်းကဒီဘက်မှာ storm shelter တခုအဲ့လိုကျွန်တော်တို့ဆောက်လုပ်ထားတာပေါ့ဆိုတော့ကျန်တဲ့ကြေးရွာအုပ်ချုပ်ရေးမှူးဒီကိုအရောက်သတိပေးထားပါမိုးရေလက်မှတလောက်များနိုင်ပါတယ်ဆိုလိုဦးဝင်းမြင့်တို့ညွှန်ကြားပြတဲ့မြို့နယ်အုပ်ချုပ်မှုကြေးရွာအုပ်ချုပ်မှုတွေအလပ်လုပ်ထားတဲ့အားလုံးဟိုကျွန်တော်တို့နှိုးဆော်ထားပြီးသားလည်းဖြစ်တယ်ကျွန်တော်တို့စိုးရိမ်တာကလိုင်းပွဲမျိုးညီနာတော်ကကော့ကရိတ်မျိုးနဲ့မြေကနာညီနာတော်ကအကုန်လုံးကိုကျွန်တော်တို့ဟိုရေမြုပ်နိုင်တဲ့ area တွေမှာမရဘူးလေကျွန်တော်တို့ပြောထားပြီးသားဖြစ်ပါတယ်မြေပြုံနိုင်တဲ့ပန်းတောင်မျိုးနဲ့တူမျိုးကိုလည်းကျွန်တော်တို့ပြောထားပြီးသားဖြစ်ပါတယ
်တနင်္လာရီတိုင်းဒေသကြီးဘက်မှာလည်းတဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့တိုင်းလွှတ်တော်ဒုတိယဥက္ကဋ္ဌဦးကြည်စိုးကပြောပါတယ
်ကျွန်တော်တို့တနင်္လာရီတိုင်းဒေသကြီးတဘာဝဘေးအန္တရာယ်ကကြိုတင်ကာကွယ်ရေးလုပ်ငန်းတွေအတွက်အစွန်သက်ဖြစ်အောင်လို့တော့ကျွန်တော်တို့သက်ဆိုင်ရာဌာနတွေပေါ့အဲ့ဒါတော့ကြိုတင်တော့ပြင်ဆင်ထားပါတယ်ခင
်ဗျမွန်ပြည်နယ်ဘက်မှာတဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်ထားတဲ့အကြောင်းကိုတော့မွန်ပြည်နယ်စိုးရဖွဲ့ယုံပြောရေးစုခွေးရှိသူဦးမြင့်တန်းဝင်းကအခုလိုပြောပါတယ
်မွန်နယ်ဘက်ကတော့ကျွန်တော်ပြည်သူအသိပေးရမယ့်ဟာတွေကိုကျွန်တော် KI တွေကိုအကြောင်းကြားထားတယ်အဲ့ဒါဆောင်ရွက်ရမယ့်ဟာလားလို့ကဲကဲဟာလားကဲဒီတဘာဘေးရနဲ့ဖြစ်ခဲ့ရင်ကိုကြီးကဲဆောင်ရွက်ဖို့တဲ့ဟာလားငွေရင်အားတော့ပစ္စည်းအင်အားအတွက်ကိုလည်းအားလုံးအစ်နဲ့ဆောင်ရွက်ထားတယ်
ဧပြီလ15ရက်နေ့ကစပြီးတော့မာရတာဆိုင်ကလုံးမုန်တိုင်းတိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်မအောင်မြို့နယ်တောင်ကုတ်ကြောက်ကျူနယ်တန်တွဲမြို့နယ်တွေအေယာဝတီတိုင်းဒေသကြီးဘက်မှာဆိုရင်မော်လမြိုင်ကျွန်းဟင်္ဒရာလပုတ်တာဟန်ကြီးကျွန်းမကွေးတိုင်းဒေသကြီးမှာဆိုရင်မင်းဘူးနယ်မြို့သိမ်းမြို့နယ်တွေမှာအိမ်မိုးလန်တာအိမ်ပျက်စီးတာနေရန်ပြိုကျတာတွေဖြစ်ပွားခဲ့တယ်လို့အစိုးရကနေသတင်းထုတ်ပြန်ထားပါတယ်ဧပြီလ15ရက်နေ့ကစပြီးတိုက်ခိုက်ခဲ့တဲ့မုန်တိုင်းကြောင့်ရခိုင်ပြည်နယ်သွင်းမှာအင်ဂျင်146လုံးပျက်စီးခဲ့တယ်လို့အေယာဝတီတိုင်းဒေသကြီးဘက်မှာလူ4ဦးထိသေဆုံးခဲ့ပြီးအင်ဂျင်60နီးပါးပျက်စီးသွားခဲ့ပါတယ်။မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုအခြေအနေတွေကိုရခိုင်ပြည်နယ်ဘက်ကလွှဲပြီးဂျန်တဲ့ဒေသတွေမှာအတိမပြုတ်နိုင်သေးဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။အင
်ဂျင်ကတော့ကြံမှုတက်ပြီးတယ်။ဂျန်တဲ့နေရာကြံမှုတက်ပြီးရခိုင်မြစ်ကကြံမှုတက်ပြီးတော့380ကျော်လောက်ဒီတော့ပါတယ်ခင်ဗျာတိုးတိုးမှုကတော့နည်းရည်လိုပဲပြောရမှာပါနော
်ဒီကနေ့မိုးလေဝသနဲ့ဇလပေတရဲ့ခံမှန်းချက်ကတော့တနင်္လာရီတိုင်းဒေသကြီးကချင်းပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးသစ်ချုံရွာနိုင်ပြီးရွာရံရံနှုန်း60ရှိနေပါတယ်မြမပြည်နယ်ပြည်မှာလှိုင်းသင်းသင့်ရှိနေပါတယ်ကြာသပတိနေ့နန္ဒစီခံမှန်းချက်ကတော့စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်းပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်နဲ့မွန်ပြည်နယ်တို့ဘက်မှာနေရာကွက်ကြားမိုးသစ်ချုံရွာနိုင်ပြီးရွာရံရံနှုန်း80ဖြစ်ပါတယ်ခင်ဗျာ